ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီကတင်သွင်းတဲ့အစီရင်ခံစားနဲ့ပတ်သက်လို့ဒီနေ့လွှတ်တော်အတွင်းမှာအပြင်းထန်ဆွေးနွေးခဲ့ကြပြီးတော့အတိုက်ခံပါတီတွေဘက်ကတော့ဒီပူးပေါင်းကော်မတီလှုပ်ဆောင်မှုဟာဖွဲ့စည်းပုံပါပြဋ္ဌာန်းချက်တွေနဲ့မညီဘူးဆိုပြီးတော့တောင်းခေါ်ခဲ့ကြပါတယ်။ဒါနဲ့တချို့ကတော့ဒါဟာအနာဂတ်ပါတီနဲ့တက်မောက်ကြကနိုင်ငံရေးတသားကွဲလို့ယူဆပုံရပါတယ်။ဒီနေ့လွှတ်တော်ဆွေးနွေးချက်တွေနဲ့ပတ်သက်လို့တော့မမေခါကသူကြီးတင်ပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံရေးမှာစစ်တပ်ရဲ့ခန့်ကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့အပအဝင်2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအစိုးပြုချက်တွေထွက်ပေါ်လာပြီးတဲ့နောက်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးအထူးသဖြင့်ဒီပူးပေါင်းကော်မတီရဲ့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးထောက်ခံမှုတွေရောကန့်ကွက်မှုတွေပါရှိနေတာပါ။တိုင်းရင်းသားတွေဘက်ကတော့တိုင်းရင်းသားတွေရဲ့ရာပိုင်ခွင့်ခံစားခွင့်တွေအတွက်အာဏာရ NLD ပါတီဘက်ကကိုတက်မတော်ဘက်ကပါစဉ်းစားပြီးဖို့လိုအပ်တယ်လို့ထောက်ပြကြတာရှိပါတယ်။ပူတဲ့အစီရင်ခံစားအဆိုပြုချက်တွေအပေါ်မှာဆိုရင်လေတိုင်းရင်းသားပါတီရဲ့ပြင်ဆင်ရေးအဆိုပြုချက်ကပုံများပါတယ်။ဒါပေမဲ့လေဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ဒါဟာနိုင်ငံရေးကစားကွက်လားဆိုပြီးတိုင်းရင်းသားတွေဘက်ကတန်တရားရှိနေတာလေတွေ့ရပါတယ်။ရခိုင်မျိုးသားပါတီကဥပဒေတန်းကတော့စစ်မှန်တဲ့ Federal စနစ်ကိုတွားနိုင်ဖို့လိုအပ်နေပြီလို့ထောက်ပြလာခဲ့တယ်လို့နိုင်ငံရေးကစားကွက်တွေထပ်မကစားကြဘူးလက်ရှိအာဏာရပါတီကိုရောတက်မတော်ကိုပါတောင်းဆိုသွားခဲ့ပါတယ်။
ဒီကြောင့်ရှိတဲ့စစ်ပွဲတွေကိုရပ်ပြီးအင်းချမ်းနဲ့ပြည်တော်စုကြီးကိုတိောက်ရှင်နေဆိုရင်ဒီနယ်များကိုမဖြစ်စလောက်လုံပိုင်ခွင့်တွေပေးထားပြီးတော့လက်ရှိခွင့်ပြုဖို့အုပ်ချုပ်ပုံနဲ့ဆက်သွားလို့မရပါဘူး။ဖက်ဒရယ်တရားကိုရဲရဲဝံ့ဝံ့ခွင့်ပေးဖို့လိုပါတယ်။ကျွန်တော်အခုမြင်တွေ့ရတာကဖက်ဒရယ်ထဲမှာဆွေးနွေးမှုတွေတော့မဆက်ရသေးဘူး။အပြင်မှာအစိမ်းရောင်အနီရောင်အုပ်စုတွေကလမ်းပေါ်မှာပွဲစုနေကြပါပြီ။ဒီလိုသဘောထားဆိုရတဲ့ပါတီအဖွဲ့အစည်းတွေရဲ့မဲဆွေမှုပုံရိပ်တင်နဲ့ပို့ပြီးတော့တူနေပါပဲ။စစ်တော်ကိုနိုင်ငံရေးစင်မြင့်မဲဆွေစင်မြင့်အဖြစ်အသုံးမချမိကြဘူး။အားလုံးကိုတတိပေးတိုက်တွင်းနေကိုလျှောက်ရပါတယ်ခင်ဗျာ
အဖွဲ့ဝင်45ဦးပါဝင်တဲ့ပြင်ဆင်ပူးပေါင်းကော်မတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေတွေကပြင်ဆင်ဖြည့်ဆွက်ပယ်ဖျက်ဆိုတဲ့အချက်ပေါင်း3965ချက်ကိုစုစည်းပြီးပြည်အောင်စုလွှတ်တော်ကိုပြီးခဲ့တဲ့ဇူလိုင်15ရက်နေ့ကအစီအစဉ်ခံစားတင်သွင်းခဲ့တာပါပြည်အောင်စုတက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့ပူးပေါင်းကော်မတီဖွဲ့စည်းဆောင်ရွက်တာဟာဖွဲ့စည်းပုံနဲ့မကန့်ညီဘူးလို့ခံယူထားကြောင်းနဲ့တမရသာလွှတ်တော်ကိုယ်စားလှယ်တွေလိုပဲလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နာတဲ့အနေနဲ့သာပူးပေါင်းကော်မတီမှာပါဝင်ခဲ့တာဖြစ်ကြောင်းသဘောထားမှတ်ချက်ပေးထားပါတယ်။ပြည်အောင်စုတန်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကဦးတောင်းအေးကတော့ပြင်ဆင်ရေးပူးပေါင်းကော်မတီလှုပ်ဆောင်မှုတွေဟာဖွဲ့စည်းပုံပါပေါ်ပြပြဋ္ဌာန်းချက်တွေနဲ့ကိုင်ညီမှုမရှိသလိုဒုတော်ဝင်အရေး၃ပါးကိုလိုက်နာဖို့တတိပေးပြောဆိုသွားခဲ့ပါတယ်
။ခွင့်ပြုမယ်ဆိုရင်ဒီအစီအခံနံပါတ်ပါတဲ့3965ချက်ကိုကြောင်းကျိုးဖော်ပြခြင်းနဲ့တကွတနင်္လာနေ့ကပြည်သူတွေကိုချပြပေးဖို့တောင်းဆိုပါတယ်ဥပဒေနဲ့မညီတဲ့ပူးပေါင်းကော်မတီရဲ့အစီအခံစာကိုပယ်ဖျက်ပေးပါရန်ပြင်ဆင်လိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်တရက်ရက်ကိုဒုတော်ဝန်ရေတုံမှာဥထိပ်ထားတဲ့ဥပဒေနဲ့အညီကျွန်တော်တို့တွေအားလုံးဝိုင်းဝန်းပြင်ဆင်နိုင်ရေးရှိနိုင်ဆောင်ရွက်ပေးကြပါလို့လေးစားစွာတိုက်တွန်းညှိကုံးချော့ပါတယ်ခင်ဗျာ
စွတ်တော်တွင်မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စအခြေအနေဆွေးနွေးနေချိန်မှာပဲစွတ်တော်ပြင်ပမှာတော့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြတ်တဲကြောင်း90ရွေးကောက်ပွဲအနိုင်ကအမတ်အချို့ဥဆောင်တဲ့ညီညွတ်သောမျိုးသားဒီမိုကရေစီအဖွဲ့ကတရားလွှတ်တော်ချုပ်ကိုစာကျွန်းလာတင်ခဲ့တဲ့အပေါ်တရားလွှတ်တော်ချုပ်ကလည်းဒါကိုကြားနာစစ်ဆေးဖို့လက်ခံထားပါတယ်။ဒီလိုတင်ပြတာနဲ့ပတ်သက်လို့ညီညွတ်သောအမျိုးသားဒီမိုကရေစီအဖွဲ့ကဦးဒေးဗစ်လာမင်က
ဒီလိုမျိုးချင်တဲ့ဥပဒေကကျွန်တော်တို့လက်ရှိကျွန်တော်တို့နိုင်ငံတဲ့ဒီမှာဟိုမရှိသင့်ရတဲ့ဥပဒေပြ။ကျွန်တော်တို့ဒီနိုင်ငံရဲ့ကိုယ်တိုင်ခွင့်ပြုမှုကိုအဲ့ဒါငင်းငင်းနဲ့ပတ်သက်တဲ့ကိစ္စစကားရမှာပတ်သက်လို့အနာဒါနောက်ဆုံးဖြစ်ပြီးအဒီလိုဥပဒေကကျွန်တော်မလွဲမသူပြင်ပြောင်းတဲ့ကိစ္စရပါတယ်။ဒီလိုမျိုးရင်လည်းကျွန်တော်အသိရရမှာပဲ။ဒါကိုကျင်းလို့မရပြင်းနေစဉ်းစားတိထောက်တော့အပြည့်အစုံနဲ့ဒီထိုက်ရမှာပဲ။ကျွန်တော်တစ်ချက်ချင်းတစ်လိုက်ပြောနေတာဟာကျွန်တော်နိုင်ငံရဲ့ကိုယ်တိုင်ချင်းပြင်မှုနိုင်ငံရဲ့ကျွန်တော်တို့အရေးကြီးသွားဖို့တူတူဟာကျွန်တော်အနာဒါလို့ရရဲ့ဆိုတ
ဲ့။စစ်တော်တွေမှာတော့တင်တင်ထားတဲ့ပူးတွဲကော်မတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအစိုးပြုချက်အစီရင်ခံစာပေါ်စစ်တော်တွေအကျင့်အမဲဆွေးနွေးမှုတွေရှိနေတာကြောင့်နောက်ဆုံးမှာမဲခွဲဆုံးဖြတ်မဲ့အလားအလာရှိနေတယ်လို့နိုင်ငံရေးလေလာတုံ့တက်သူတွေကယူဆထားကြပါတယ်။အဆိုပြုချက်တွေကိုမဲခွဲလက်ခံတာမဟုတ်ဘဲအစီရင်ခံစာတစ်ခုလုံးကိုပြန်လည်တုံ့တက်ဖို့လက်ခံတဲ့သဘောလို့ပြောပါတယ်။ဒါပေမဲ့လည်းဒီအစီရင်ခံစာကိုဘယ်လိုအကောင့်ထဲဖုံးမလဲ။ဖွဲ့စည်းပုံပြင်ဆင်ရေးဒီအဆိုပြုချက်တွေကိုဘယ်လိုစုစည်းပြီးဘယ်လိုမူကြမ်းဆွဲမလဲဆိုတဲ့အသေးစိတ်တွေအပေါ်မှာဘာမှရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
ပြည်ထောင်စုနောက်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။